ရုရှားနိုင်ငံကလောင်စာဆီရီကိုမြန်မာနိုင်ငံကဝယ်ယူရမယ်လို့နိုင်ငံတကာအရေးလှေလာဆောင်ကြည့်နေတဲ့ပိုလန်အခြေစိုက် Warsaw Institute ကပြောပါတယ်မြန်မာစစ်ကောင်စီနဲ့ရုရှားအစိုးရကြားနှိကက်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးမြန်မာမှာလောင်စာဆီမလုံမလောက်ဖြစ်နေချင်းရုရှားကလည်းသူ့ရဲ့လောင်စာဆီတွေရောင်းချနိုင်ရင်ကြိုးပမ်းနေတာပါယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်တဲ့လို့ရကြောင်းတန်ခတ်ပိတ်ဆို့ခံရတဲ့ရုရှားအနေနဲ့သူ့ရဲ့လောင်စာတွေအနောက်နိုင်ငံဆီတင်ပို့ရောင်းချခွင့်မရပါဘူးမြန်မာနိုင်ငံဟာရုရှားရဲ့လောင်စာဆီတွေဝယ်ယူနိုင်မဲ့အာရှတိုက်ထက်ကအရေးကြီးလာတဲ့ဈေးကွက်တစ်ခုဖြစ်တယ်လို့လည်း Warsaw Institute မူဝါဒလေ့လာရေးအဖွဲ့ကပြောပါတယ်မြန်မာနိုင်ငံမှာလောင်စာဆီပြက်လက်သွားမှာကိုစိုးရိမ်မှုတွေရှိနေပြီးကုန်စည်နှုန်းတွေပါတက်လာနေတဲ့အတွက်ဒီအခြေအနေတွေပြည်လဲသွားအောင်ရုရှားရဲ့လောင်စာဆီတွေဝယ်ယူတင်နေမှုစီစဉ်ထားကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုကိုးကားပြီးတော့ Warsaw Institute ကဖော်ပြထားတာပါပြည်ခဲ့တဲ့လကရုရှားနိုင်ငံကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တွားရောက်ခဲ့တဲ့အချိန်တုန်းကလည်းရှင်နန်းတဲ့တဘာဝတန်ခွေအရေးဆွေးနွေးခဲ့တယ်လို့ပြောပါတယ်သတင်းတွေမှာဖော်ပြထားချက်အရရုရှားလောင်စာဆီတွေစက်တင်ဘာလလောက်ကစပြီးတော့ရောက်ရှိလာမယ်လို့လည်းဖော်ပြထားပါတယ်ရုရှားလောင်စာဆီတွေရဲ့အရေးအသွေးကိုရောစီနှုံးကိုပါမြန်မာစစ်ကောင်စီကကျဉ်တ်သဘောကျကြောင်းလည်းပြောထားပါတယ်မြန်မာနိုင်ငံတိုင်းကိုရုရှားလောင်စာဆီတွေဘလို့တဲပို့မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးအရင်တုန်းကတော့အိန္ဒိယဒါမှမဟုတ်တရုတ်နိုင်ငံကတစင်လောင်စာဆီတွေကိုပိုက်လိုင်းတွေနဲ့တင်ပို့ဖို့မြန်မာနဲ့ရုရှားစဉ်းစားခဲ့ဖို့တယ်လို့လည်း warsawinstitute.org မှာဩဂုတ်လ24ရက်နေ့ကရေးသားဖော်ပြထားပါတယ်